အမေရိကန်နိုင်ငံမှာဗိုလ်လိုဖူးနေတာတရက်တွင်ကိုဗစ် -19 ကူးစက်ခံသူအရေအတွက်တသိန်းခွဲနီးပါးဖြစ်လာပြီးဆန်းရင်တင်သွားပါတယ်။ဒီရောဂါကူးစက်ခံသူခြေရာကောက်တဲ့ COVID Tracking Project ကဆင်းကောက်ယူခဲ့တာဖြစ်ပြီးအမေရိကန်မှာအင်ဂျင်နီကလည်းတရက်တွင်ကူးစက်ခံသူတသိန်း3000ကျော်ရှိခဲ့တာပါ။ကျွန်တော်ပြည်နေမှာဒီရောဂါကူးစက်ခံသူဟာကမ္ဘာတစ်လုံးက52တန်းခွဲကျော်ရှိပြီးအမေရိကန်ကတော့10တန်းခွဲကျော်နေပြီဖြစ်ပါတယ်။သေဆုံးရသူကလည်းအမေရိကန်နိုင်ငံမှာက2သိန်းခွဲနီးပါးနဲ့အများဆုံးဖြစ်ပါတယ်။ဒါကြောင့်အခုချိန်မှာ COVID-19 နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့အနေအထားဟာသေရှင်တမျှအရေးကြီးတဲ့အနေအထားကိုရောက်နေပြီလို့အမေရိကန်အောက်တော်ဥက္ကဋ္ဌနန်စီ ပလိုစီကစစ်တပ်ရင်းနေမှာတတိပေးလိုက်ပါတယ
် This is a red alert and all hands on deck but it should
ဒါအနည်းအောင်ဆက်တတိပေးချက်ဖြစ်ပြီးစိတ်ကိုအရေးကြီးတဲ့အနေအထားကိုရောက်နေတဲ့အတွက်အားလုံးလက်တွဲချောင်းရက်ချက်ကိုပြောကြားလိုက်တာပါအမေရိကန်ပြည်ထောင်စုတောင်ပိုင်းကတက်ဆက်စ်ပြည်နယ်မှာဗိုလ်တဖူးနေကဒီရောဂါကူးစက်ခံသူအရေအတွက်တသန်းကျော်သွားခဲ့တဲ့နောက်အခုကယ်လီဖိုးနီးယားပြည်နယ်မှာပါကူးစက်သူတသန်းလောက်ဖြစ်လာခဲ့တာပါ